ခေတ်ဆိုင်ကျင်းနာမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အကျန်းဖက်တက်ဆိုင်မှုတွေဖြစ်ပေါ်လာနိုင်တာမျိုးနေပြည်တော်နဲ့ရန်ကုန်အပါအဝင်တခြားမြို့ကြီးတွေမှာလုံခြုံရေးကိုပိုးပြီးတော့တုံ့ပြန်ဆောင်ရွက်နေကြပါတယ်။မြို့ကြီးတွေရဲ့ဝင်းပေါက်ထွက်ပေါက်ကိစ္စတွေမှာအထူးစစ်ဆေးမှုတွေပြုလုပ်နေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းရဲ့တင်ထောက်ကိုထက်အောင်ခန့်ကတင်ပြပို့ထားပါတယ်။
စကိုင်းမြင်းမှာအောက်ကလ25ရက်ကစတင်ဖြစ်ွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုပဋိပက္ခတွေကြောင့်နေပြည်တော်ရန်ကုန်ပါဝင်အခြားမြို့ကြီးတွေမှာရဲတပ်ရင်းလုံလုံတိုးမြင့်ချလာပြီးအခုလိုချိန်ကအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ဖို့အရင်ကတည်းကရာဂိုင်လုံးများတယ်လို့နေပြည်တော်ရဲတပ်ဖွဲ့မှဦးစော်ခင်အောင်ကအခုလိုပြောပါတယ်
။ဒီပိုင်းဆိုလို့ရှိရင်လည်းကျွန်တော်တို့ကအဲ့လိုမြို့ဝင်ထွက်ကိတ်ဒီပေါ့နော်မြို့ဝင်ထွက်ကိတ်ဒီမှာလည်းကျွန်တော်က24နာရီလောက်ကြာရဲဆောင်ကြည့်ပြီးတော့မှရှာဖွေတာတွေဆစ်ဆဲအားလုပ်ပါတယ်။ဒါလားလို့ပဲအဲ့ဒီမှာလည်းကျွန်တော်အင်အားကြီးဖြည့်တင်တာပါပဲ။အင်အားထပ်ပြီးတော့မှကျွန်တော်တို့ဘန်ဒက်ထပ်ဖြည့်တာလည်းဆိုလူကြီးရဲ့တပ်ဖွဲ့ကွဲပေါ့နော်။ဟိုရှင်းရှင်းပြောလို့ရက်ကဖပေါ့ရက်ကဖခေါ်နော်။ရဲတပ်ရင်းတွေရဲတပ်ရင်းတွေလူကြီးအင်အားထပ်ဖြည့်ပြီးတော့မှမြို့ထဲမှာဟိုအဲ့ဝင်ပေါက်ဆက်ပေါက်ဂိတ်တွေကိုကျွန်တော်တို့ကညဟိုတညလုံးလက်ချောင်းမလက်ချောင်းကျွန်တော်တို့ဆောင်ရွက်နေရှိပါပြီ။အခုလုံးလုံးစေကတော့ဗျာကျွန်တော်တို့စီမှာကျင်းဆောင်မှုကတော့ဒီဘုံခွဲမယ်လို့ဆက်ပြီးအကြံပေးမှုတွေလုပ်လာနေတယ်။ဒါကကြာခဲ့လို့ချက်ခင်းရတဲ့ဆိုင်ပုံများတယ်ပေါ့နော်။ပုံများတယ
်။စကူရပိုင်းတွင်လူမှုကွန်ရက်ဆာမျက်နှာတွေပေါ်မှာကြံပေးမှုများပြုလုပ်မယ်ဆိုတဲ့သတင်းတွေပြန့်နှံ့လာဖြစ်ပြီးတွေ့တုံ့လုံလောက်သာဖြန့်ဝေသူတွေကိုဥပဒေနဲ့ညီရေးယူဆောင်ရွက်သွားမယ်လို့နိုင်ငံတော်သတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ခဲ့ပါတယ်။အခုလိုသတင်းအမှားတွေဖြန့်ဝေတာတွေသတိထားတင်ကြောင်းရန်ကုန်ဒေသကြီးလွတ်တော်မှကိုနေဖုံးလက်ကပြောပါတယ်
။ Facebook ပေါ်မှာရောနောက်ပြီး SMS တွေနဲ့ရောအဲ့လိုမျိုးတွေဟိုအဲ့လိုမျိုးသတင်းတွေ live ဖြန့်နေတာလို့ပြတာ။ဟိုလုံးဝမယုံနဲ့ဆိုတာမျိုးလည်းမဟုတ်ဘူးပေါ့နော်။သတိတော့ထားရမှာပေါ့။ဒီကောင်တွေကကိုရီးယားလည်းတတိယနေနဲ့နောက်ပြီးအစိုးရအနေနဲ့ဒါဒီပေါ်မှာလုံလုံလေးတုံ့ပြန်ပြီးတော့ဆောင်ရွက်နေရတယ်လည်းရှိတယ်
။ဒီနေ့စတိမစတိရဲ့နေ့မြို့ကြီးမှာအကြမ်းဖက်မှုပြုလုပ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေကြကြောင်းစိုးရိမ်နေကြတယ်လို့လမ်းတွေမှာလည်းလူသွားလာနေနေရတွေ့ရပါတယ်။မန္တလေးမြို့ကြီးမှာတော့ညာဘက်နေမှာလုံလုံကြီးအတွက်တိုးပြီးလှုပ်ဆောင်လာတာတွေ့ရတယ်လို့မန္တလေးမြို့ကန်တူဖြစ်တဲ့ကိုနိုင်ရင်အောင်ကခုလိုပြောပါတယ်
။မန္တလေးမှာတော့ထုံးလာတိုင်းကောလာဟလရိုက်ခတ်တဲ့အားလေးတော့ရှိတာပေါ့
။ညာဘက်နေကတော့ဒေါ်လေးတော့ခါလိုက်ကြတော့ပို့စစ်လာတယ်ကွာဘောဆိုင်ကြီးရှာတယ်အဲ့လိုမျိုးပေါ့နော်ဒါကတော့မြို့ထဲမှာပေါ့ဒါကလူကတော့အဲဒီတက်လန့်တဲ့သဘောမျိုးလေးပြီးတော့အဲ့လိုရှင်နေနေနဲ့ပတ်တယ်ပေါ့
အကျမ်းမတ်သမားများအနေနဲ့ရခိုင်ပြည်နယ်ဗူရီတောင်မောင်တောမှာဖြစ်ပေါ်နေတဲ့တိုက်ခိုက်မှုတွေကိုမင်းကပုံမှုအောင်ဆက်ရဖို့ကြိုးစားမှုတွေရှိနေတယ်လို့မြို့ကြီးတွေမှာအကျမ်းဖက်ဖောက်ခွဲတိုက်ခိုက်မှုတွေလုပ်ဖို့ပြင်ဆင်ဆောင်ရွက်မှုတွေရှိနေတယ်လို့သတင်းရရှိတာကြောင့်အစိုးရကတင်ထုတ်ပြန်ထားတယ်လို့ပေါက်ကွဲစီတဲ့ပစ္စည်းစုဆောင်မှုတွေတွေ့ရှိပါကသက်ဆိုင်ရာကိုအကြောင်းကြားပြီးကိုလည်းနိုင်ငံတော်တိုင်းပြည်ငံရုံးကတင်ထုတ်ပြန်ထားပါသေးတယ်
ကိုထက်အောင်ခံတင်ပြပို့သွားတာပါအခုတော့အမေရိကန်မှာဝင်တိုက်သွားတဲ့အာဗာဟာရီကိန်းမုန်တိုင်းနောက်ဆက်တွဲအခြေအနေကိုဆက်လက်တင်ပြလိုပါတယ်မနေ့ညကဟာရီကိန်းအာမာတိုက်ခတ်ခဲ့တဲ့ဖလော်ရီဒါပြည်နယ်ကတမ်ပါမြို့မှာယာယီခေါလုံးတဲ့စခန်းမှာနေခဲ့တဲ့သူတို့အခုအိမ်တွေကိုပြန်ရောက်နေကြပါပြီဒီတိုက်နှုန်းမြင့်နေဆဲဖြစ်ပြီးတမ်ပါမြို့ထဲမှာလည်းအပြည့်အစုံတချို့ရှိတဲ့အကြောင်းမုန်တိုင်းကျဆင်းစခန်းမှာတွားရောက်ခဲ့တဲ့တမ်ပါမြို့ကမြန်မာအမျိုးသမီးတဦးဖြစ်သူမှာပုတ်ကပြောပါတယ်မုန်တိုင်းအခြေအနေနဲ့ပတ်သက်လို့ကိုသိန်းထက်ဦးကဆက်သွယ်မေးမြန်းတဲ့အခါမှာပုတ်ကအခုလိုစာရင်းပြပါတယ်
။ဒါဆိုရင်စကန်အနေနဲ့တော့ကျမတို့က South Florida Tampa မှာရှိတဲ့အဲ USF မှာရှိတဲ့ Peso Elementary School ဖြစ်ပါတယ
်။အခုဒီကေသိန်းစကန်ပေါ့နော်ယာယီခိုလုံမှုဒီမူလတန်းကျောင်းမှာစုစုပေါင်းလူဘယ်နည်းလောက်ရှိပါလဲခင်ဗျ
။လူကတော့လူမျိုးပေါင်းစုံ1000ကျော်လောက်ရှိတယ်လို့ခန့်မှန်းပါတယ်။မနေ့ကထမင်းစားတဲ့အချိန်မှာအရှူရှူနဲ့ထွက်လာကြပြီးတော့ဆိုင်ရာထမင်းစားလက်မှတ်လေးတွေနဲ့လာကြတယ်လူပေါင်း1000ကျော်လောက်ရှိတယ်လို့ခန့်မှန်းရပါတယ်ရှင်
။မြန်မာနိုင်ငံသားတွေရောမြန်မာလူမျိုးပေါ့လေမြန်မာတိုင်းရင်းသားဘယ်နည်းလောက်ပါမယ်လို့ခန့်မှန်းပါလဲခင်ဗျ။တွေ့
။အဲမြန်မာကတော့ကျမတို့မိသားစုရဲ့နောက်ထပ်ကြားမိသားစုတွေရှိတယ်ဗျ။တခြားမိသားစုတွေကတော့တခြားမျိုးတွေကိုထွက်ပြေးသွားလို့မရှိပါဘူး။သူတို့ကတခြားမျိုးတွေကိုမုံတိုင်းဆောင်ရပါတယ်ရှင်။
အခုနောက်ဆုံးအချိန်လေးရတော့သူတို့ကမုန်တိုင်းနဲ့ပတ်သက်လို့အခုအိမ်ကိုပြန်လို့ရပါလားသူတို့ဘာတွေနေကြချက်တွေထုတ်ထားလဲခင်ဗ
ျသူတို့ကတော့လောလောဆယ်မှာတော့ဒီနေတိုင်းနှုံးရှိတဲ့အကြောင်းမလို့မပြန်နဲ့အောင်လို့ပြောထားပါတယ်ကျမတို့ရဲ့ breakfast ကိုတော့မှကျမတို့ခန်းထဲကိုလာပို့ပေးတယ်ဒါပေမဲ့ကျမတို့မိသားစုကအချိန်နဲ့စုံစမ်းပြီးတော့ပြန်ရင်လည်းပြန်လို့ရတယ်မိမိသဘောဆန္ဒနဲ့ကိုယ့်ဘာကိုလက်မှတ်ထိုးပြီးပြန်မှာဆိုလို့ကျမတို့အိမ်ကိုပြန်ခဲ့ပါပြီ
အခုတော့အိမ်ကိုပြန်ရောက်နေပြီ
ဟုတ်ကဲ
့အိမ်ဟာတံပါမှာပဲနော်တံပါမျိုးထဲမှာပဲ
ဟုတ်ကဲ့တံပါမျိုးမှာပါ
ဟုတ်ကဲ့ကျန်တဲ့အပြက်စီးတွေရောဟိုညမနေ့ကတော့မုံလဲတိုက်ထားတဲ့အပြက်စီးတွေရောမြို့ရင်းချင်းတွေရောကြီးပြစ်သလားခင်ဗျာမြို့ရင်းချင်းတွေဘယ်လိုရှိပါလဲခင်ဗျာ
ဟုတ်ကဲ့တံပါမျိုးအနေနဲ့တော့ကျမအခုနေခဲ့တဲ့ဒီ USF Elementary Piso Elementary School နဲ့ Indian Line လမ်းတစ်ဆောင်မှာဒီမနေ့ပေါ့နော်9နိုင်ဝင်းစင်မှာတော့ဈာမဓာတ်တန်တိုင်းလဲကြနေတဲ့ဆောင်းလာဘဲနီမှာပြီးတော့ဒီ traffic light ပြတဲ့ ီတိုင်တိုင်ပေါ့လဲကြနေတာကိုတွေ့ပါတယ်တစ်တင်နေရတော့အပိုင်းမိုင်းတစ်ဆင်းနဲ့အတီးမဟုတ်ဖက်နဲ့အသေးတွေလဲကြနေတာကိုတွေ့ပါတယ်တခြားတံပါတချို့နေရာတွေမှာတော့နည်းနည်းအပြက်စီနည်းငယ်ရှိပြီးတော့ကျမတို့နားတဝိုက်ကျမအိမ်ဝင်နဲ့တဝိုက်ဒီ US Florida တဝိုက်မှာတော့ကျမကြီးကြီးမားမားပြက်စီမှုမတွေ့ခဲ့ပါဘူးရှင
်သူထပ်ပြီးတော့သတိပေးချက်တွေရောဘာတွေထုတ်ပြန်သားလဲခင်ဗျ
ထပ်ပြီးတော့သတိပေးတာကတော့ကျမတို့ကဒီမနေ့ပိုင်းမှာလေးတိုင်လုံးအနေငယ်ရှိနေဒီတံပါးမျိုးပေါ့နော်ကျမနေတဲ့ပတ်ဝန်းကျင်တဝိုက်ကျမအခုသွားလာတဲ့နေရာမှာတော့အကြီးမားကြီးပြက်စီမှုမတွေ့ကြဘူးမနေ့ညတော့ကျမဒီမုံလိုက်တိုက်တောင်ရှက်တာရရနေရတယ်မြင်ရတဲ့အခါမှာတော့ကျမမအိပ်သေးဘူးစောင့်ကြည့်နေတဲ့အခါမှာရှက်တာရရမှန်လုံကန်းနေပြီးတော့မြင်ရတယ်အတန်တော့မကြောက်ဘူးသူတို့ကဒီအတန်တွေကိုလုံအောင်ပိတ်ထားတယ်ဒါမဲ့မှန်ကားနေပြီးတော့ဒီစစ်ပင်တွေရင်းထိုးနေတာကိုတွေ့တာတော့လေကင်းမုံလိုက်ကတော့တော်တော်ကြီးကိုကျမတို့ပေါင်းလုံးကျင်မှာတော့တော်တော်ကြီးကိုလေကင်းမုံလေးတိုက်လုံးအောင်အပြင်းတော့ပါတယ်အဲ့ဒါကိုကျမတွေ့ရပါတယ်
မုံနှင်းဆောင်တို့အုပ်ဖြစ်တဲ့အမပုတ်ကိုကိုတိန်ထိုင်ဦးကဆက်သွယ်နေမြန်သွားတာပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆဲရအောင်ပါမြောက်ကိုရီးယားလက်ရှိကောင်းဆောင်ကင်ဂျွန်အွန်ဟာနျူကလ িয়ার လက်နက်ချက်သိမ်းဖို့ကိစ္စဆွေးနွေးဖို့စိတ်ဝင်စားပုံမရဘူးလို့မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ဟောင်းခရစ္စတိုဖာဟီးလ်ကပြောပါတယ်သူဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုရပ်တန့်ဖို့ရည်ရွယ်ပြီးအစောပိုင်းကပြုလုပ်တဲ့6နိုင်ငံဆွေးနွေးပွဲအတွင်းအမေရိကန်ကိုယ်စားလှယ်အဖွဲ့ရဲ့အဖွဲ့ဝင်တဦးလည်းဖြစ်ပါတယ်